ထိုင်းနိုင်ငံမှာ2010ခုနှစ်ကအစိုးရစန့်ကျင်ဆန္ဒပြပွဲကိုအကြမ်းဖက်နှိမ်နှင်းဖြိုခွဲခဲ့တဲ့လုပ်ရည်နဲ့ပတ်သက်ပြီးလူသတ်မှုနဲ့စွဲချက်တင်ခံထားရတာကိုရင်ဆိုင်ဖို့အတွက်ထိုင်းဝန်ကြီးချုပ်ဟောင်းအဘိစစ်ဝီချာချီဝါဟာရဲတပ်ဖွဲ့ကိုတွားရောက်ပြီးတော့ရဲအရာရှိနဲ့တွေ့ဆုံခဲ့ပါတယ်။အခုလိုမစ္စတာအဘိစစ်ပေါ်ကြာသာပတေးနေမှာစွဲချက်တင်လိုက်တာဟာ2006ခုနှစ်ကအာနာသိန်းဖြုတ်ချခံရတဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ချင်နာဝတ်အပေါ်ထောက်ခံသူတွေနဲ့ဆန့်ကျင်သူတွေကြားဖြစ်ပွားနေတဲ့နိုင်ငံရေးတိုက်ပွဲကနေထွက်ပေါ်လာတဲ့နောက်ဆုံးဖြစ်ရပ်တစ်ခုလည်းဖြစ်ပါတယ်။2010ခုနှစ်တုန်းကဆန္ဒပြသူတွေဟာမစ္စတာတက်ဆင်ရဲ့ပြန်ပြက်ဖြစ်တဲ့အဲ့ဒီအချိန်ကဝန်ကြီးချုပ်မစ္စတာအဘိစစ်အစိုးရဟာတရားမဝင်ဘူးလို့ပြောဆိုလိုက်ပြီးရွေးကောက်ပွဲစောစောကျင်းပပေးဖို့တောင်းဆိုဆန္ဒပြခဲ့ကြတာပါ။ဆန္ဒပြပွဲကိုဖြိုခွဲရမှာလူပေါင်း90ကျော်တေဆုံးပြီးတော့1800လောက်ဒဏ်ရာတွေရရှိခဲ့ပါတယ်။ဒါဟာထိုင်းနိုင်ငံမှာ10စုနှစ်တစုအတွင်းအဆိုးရွားဆုံးနိုင်ငံရေးအထိကေယုံလည်းဖြစ်တာပါ။မစ္စတာအဘိစစ်အနေနဲ့ဆန္ဒပြမှုကိုဖြိုခွဲဖို့အင်အားအလွန်ကျွံအသုံးပြုဖို့အမိန့်ပေးခဲ့တယ်ဆိုပြီးတော့အထူးစုံစမ်းစစ်ဆေးရေးဌာနကစွဲချက်တင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။